နိုင်ငံတကာလူ့ခွင့်ရေးကိစ္စတွေကိုဆောင်ရွက်တဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံရှိရိုဟင်ဂျာမွတ်စလင်များနဲ့အခြားလူနည်းစုများ၏အခွင့်အရေးဆိုင်ရာဆုံးဖြတ်ချက်အဆိုမူကြမ်းကိုမနစ်နိုဝင်ဘာလ18ရက်နေ့မှာအတည်ပြုဆုံးဖြတ်လိုက်ပါတယ်။အစည်းအဝေးကိုတက်ရောက်လာတဲ့အဖွဲ့ဝင်တွေကအားလုံးကတခဲနဲ့အတည်ပြုလိုက်တဲ့ဒီဆုံးဖြတ်ချက်အရမြန်မာလူထုကလိုလားတောင်းတတဲ့ဒီမိုကရေစီအရေးကိုအလေးထားပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖော်ဆောင်ဖို့တရားဥပဒေကိုလေးစားလိုက်နာဖို့ဖေဖော်ဝါရီလ10ရက်နေ့မှာထုတ်ပြန်ခဲ့တဲ့တိုင်းပြည်အရေးပေါ်အခြေအနေကိုပြန်ရုပ်သိမ်းဖို့စတဲ့အချက်တွေကိုအထွေထွေညီလာခံကမြန်မာနိုင်ငံရဲ့လုံခြုံရေးနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုတောင်းဆိုဖို့ပါရှိပါတယ်။ဒီအဆိုပြုချက်မူကြောင်းကိုတော့ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲတင်သွင်းခဲ့ကြတာဖြစ်ပြီး86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကအတည်ပြုဆုံးဖြတ်လိုက်ကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရိုဟင်ဂျာတွေအပါအဝင်တိုင်းသားလူမျိုးစုတွေအပေါ်စစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်တုံလုံး6ချားဘွယ်ကောင်းတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တာတွေကိုကုလသမဂ္ဂအထွေထွေညီလာခံကအခုဆုံးဖြတ်ချက်ချလိုက်တဲ့အပေါ်ကြိုဆိုကြောင်းကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ရုံးကဆုံးဖြတ်ချက်ချပြီးမကြခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုအဆိုပြုချက်ထဲမှာပါတဲ့ရာဇဝတ်မှုတွေကိုတော့2016ခုနှစ်အောက်တိုဘာလနောက်ပိုင်းမှာကျူးလွန်ခဲ့တာလို့ EU ရဲ့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကရိုဟင်ဂျာအရေးကိစ္စဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကိစ္စတွေတဲကအကြောင်းတစ်ခုဖြစ်ကြောင်းဒီကိစ္စကိုအားလုံးပါဝင်ပြီးဘက်ဆုံဒေါင်းဆောင်ကနေချင်းကပ်အဖြေရှာရမှာဖြစ်ကြောင်းဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အတင်းကျဖမ်းဆီးညှဉ်းပန်းနှိပ်စက်တာနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မတန်းတင်ထားတာတွေရှိနေကြောင်းနဲ့အဲ့ဒီပြစ်မှုကျူးလွန်သူတွေကိုတာဝန်ယူမှုတာဝန်ခံမှုနဲ့အရေးယူမှုတွေလုပ်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းပါကြောင်းမနေ့ကတတိယကော်မတီအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်များနဲ့အခြားလူနည်းစုများ၏အခွင့်အရေးဆိုင်ရာဆုံးဖြတ်ချက်အဆိုမူကြမ်းကိုကုလသမဂ္ဂကမဲခွဲအတည်ပြုတာဒီချိန်နဲ့တော့မဟုတ်ပါဘူး။ EU နဲ့ UNC တို့ကတင်သွင်းတဲ့အလားတူမူကြမ်းကို85ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကနေထောက်ခံမဲ130မဲကန့်ကွက်မဲ6မဲကြားနေမဲ26မဲနဲ့မိနစ်ဒီဇင်ဘာလ31ရက်နေ့မှာဒီချိန်ဆုံးဖြတ်အတည်ပြုထားပြီးဖြစ်ပါတယ်ခင်ဗျာ။